ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့EU ဥရောပတမဂကနေဒါဂျပန်စရှိတဲ့နိုင်ငံတွေကစိုးရိမ်မှုတွေပြသခဲ့ကြပါတယ်မြန်မာနိုင်ငံလူခွင့်အထူးကိုယ်စားလှယ်လုပ်ပိုင်ခွင့်တည်တံ့ဆက်တိုးဖို့ဆိုပြချက်ပါဝင်တဲ့ဆုံးဖြတ်ချက်ကို
EU ဥရောပတမဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်လုပ်ပိုင်ခွင့်တည်တံ့ဆက်တိုးဖို့ဆိုပြချက်ပါဝင်တဲ့ဆုံးဖြတ်ချက်ကိုတင်ပြပေးပါလိမ့်မယ်။ဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့36ခုနှစ်ကျင်းမြောက်ပုံမှန်အစည်းအဝေးဒုတိယနေ့မှာမြန်မာနိုင်ငံအပါအဝင်နိုင်ငံစုံကအဆင့်မြင့်ကိုယ်စားလှယ်တွေက
The EU will present a resolution on the human rights situation in Myanmar, proposing the renewal of the mandate of the special rapporteur.
နိုင်ငံတကာအချက်အလက်ရှာဖွေအဖွဲ့ရဲ့ဆောင်ရွက်မှုတွေ
ဘလောက်ထိတိုးတက်နေပြီလဲဆိုတဲ့သုံးသပ်ချက်ပါဝင်ပါမယ်။လူနည်းစုတိုင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်ပြုမှုဆက်ဆံမှုနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းEU ရဲ့ဆုံးဖြတ်ချက်ထဲမှာထပ်မံထည့်သွင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင် ောတူခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်အကြမ်းဖက်တပ်ဖြတ်မှုဟာလူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ကကုလသမဂ္ဂလူ့ခွင့်ကောင်စီစည်းဝေးပွဲမှာအင်္ဂါနေ့ကပြောကြားသွားပါတယ်။ဒီလုပ်ရက်တွေကမြန်မာနိုင်ငံဒီမိုကရေစီကိုထိခိုက်စေနိုင်တယ်လို့လည်းအခုလိုပြောပါတယ်
။ Beyond the grave human toll these crimes have exacted, they will have a devastating effect on Myanmar's transition to democracy.Without respect for human rights and individual freedom,
ဒီပြစ်မှုကျူးလွန်မှုတွေကြောင့်လူအသက်ပေါင်းများစွာဆုံးရှုံးရတဲ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပေါ်လဲအကြီးအကျယ်ထိခိုက်နိုင်ပါတယ်။လူ့ခွင့်ရေးကိုမလေးစားဘူး၊တူးတယောက်ချင်းစီရဲ့လွတ်လပ်ခွင့်ကိုမလေးစားဘူးဆိုရင်ဒီမိုကရေစီမဖြစ်နိုင်ပါဘူး။ရက်စက်တဲ့လူရတွေကိုကျူးလွန်ထားသူတွေကိုအရေးယူရပါမယ်။ဒါကြောင့်လဲဖိနှိပ်မှုတွေကိုတည်တည်သာသာဆောင်ရွက်ခဲ့တဲ့အခန့်ကဏ္ဍတွေပူချုပ်မမောင်ဆိုးပေါ်ကနေဒါနိုင်ငံကအရေးယူတန်းခတ်ခဲ့ပါတယ်
။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အခြေအနေတွေအင်းဒီရွာမှာမွတ်စလင်မျိုးသားတွေကိုတပ်ဖြတ်ခဲ့တဲ့အကြောင်းသတင်းဖော်ထုတ်ရင်းဖမ်းဆီးခံရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်နဲ့ပတ်သက်လို့လည်းကနေဒါနိုင်ငံသားရေးဝန်ကြီးကစိုးရင်ကြောင်းလူ့ခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ်
။ For true democracy to flourish, fundamental freedoms such as freedom of the press must be respected.That is why Canada is gravely concerned by the imprisonment.
မနေ့ဒီမိုကရေစီစနစ်တိုးတက်လာဖို့အတွက်ဆိုရင်တရင်းလွတ်လပ်ခွင့်လိုအခြေခံအခွင့်အရေးတွေကိုလေးစားရပါမယ်။ဒါကြောင့်လည်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုတရင်ထုတ်ပြန်ခဲ့တဲ့ Writer သတင်းတောင်နှစ်ယောက်ကိုဖမ်းဆီးထားတဲ့ပေါ်ကတိတနိုင်ငံကတိတ်ကိုစိုးရိမ်ပါတယ်။ကိုယ်တိုင်သတင်းတောင်တယောက်ဖြစ်ခဲ့တဲ့အတွက်သတင်းတောင်တွေအနေနဲ့သူတို့အလုပ်ကြောင့်အေးအေးယူတန်းခတ်ခံရမလားဆိုတဲ့စိုးရိမ်စိတ်မရှိသင့်ဘူးလို့ခိုင်ခိုင်မာမာပြောချင်ပါတယ်။
ဂျပန်နိုင်ငံသားရေးဌာနပါလီမန်ဒုတိယဝန်ကြီးမစ္စတာမာနာဘူဟိုရီကလည်းဂျပန်အစိုးရရဲ့စိုးရိမ်မှုကိုပြောကြားပြီးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဂျပန်နိုင်ငံကထောက်ပံ့ကူညီနေတဲ့ကိစ္စတွေကိုစကားပြန်ကနေတဆင့်အခုလိုပြောကြားခဲ့ပါတယ
်။ As for the situation Rakhine State in Myanmar, we have conveyed to the government of Myanmar from the top leadership to the working level.Our human rights and humanitarian concerns
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်နဲ့ပတ်သက်လို့လူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဆိုးရိမ်တဲ့ကိစ္စတွေနိုင်ငံတကာတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတော့ဂျပန်ဆိုးရရဲ့သဘောထားတွေကိုမြန်မာထိပ်ပိုင်းကောင်းဆောင်တွေကစလို့အောက်ခြေပိုင်းအထိကိုအသိပေးပြောကြားထားပါတယ်မြန်မာဆိုးရအနေနဲ့ပြဿနာကိုရေရှည်ဖြေရှင်းနိုင်အောင်အားပေးတဲ့အနေနဲ့ရောရခိုင်ပြည်တွေကရှုပ်ထွေးတဲ့ကိစ္စတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာရေရှည်အားပေးတဲ့အနေနဲ့ပါဂျပန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်ပံ့တွေတခြားအစပြုဆောင်မှုတွေကိုအကောင့်ထဲပို့ပြီးတော့လုပ်ပေးနေပါတယ်
မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကလည်းရခိုင်ပြည်နယ်ပြဿနာကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေရှိလာနိုင်ပြီးတော့ပြဿနာဖြေရှင်းမှုကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်လာရင်းနဲ့ရခိုင်ပြည်နယ်တွေကလူမှုအတိုင်းဝိုင်းတွေပြန်လည်ထူထောင်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့နဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တာကိုလည်းလူ့ခွင့်ရေးကောင်စီမိန့်ခွန်းထဲမှာထည့်သွင်းအသိပေးသွားပါတယ်။ဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးကို February 26ရက်နေ့ကနေမတ်လ23ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ရှင်။